ချင်းပြည်နယ်ဖားကန်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးအရသာတူထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီနေ့မနက်ကစစ်ကောင်စီတပ်ရဲ့စစ်ကြောင်းကို KIA ကမိုင်းခွဲတိုက်ခိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပြန်တိုက်ခတ်တာကြောင့်အခုလိုထိခိုက်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။ရှမ်းကောင်ကသတင်းပို့ထားတာကိုကိုရင်းချမ်းပြောပြပေးပါဦးခင
်။ကချင်ပြည်နယ်ဖားကန်ဒေသမှာပြီးခဲ့တဲ့အပတ်ကစတင်ပြီးတိုက်ပွဲတွေဂျိုးကြားဂျိုးကြားဖြစ်ပွားနေခဲ့တာပါ။ဒီနေ့မနက်ပိုင်း 9:00 လောက်မှာလဲဖားကန်မြို့နယ်စိတ်မှုကျေးရွာအုပ်စုဘွမ်းနန်ခေါ်မိုးကားရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတို့က VOA ကိုပြောပါတယ်
။ကိုယ်နဲ့လည်းနေနေကြတာလို့ကစလိုက်ကြတော့လောက်ကြတော့ဖားကန်ကလည်းစိတ်တော့ကျေးရွာလောက်ရောက်ပေါ့ဒီကောင်ကလည်းဘေးနားမိုးကားရွာပေါ့နော်တိုက်ပွဲဖြစ်တယ်။ဒီနောက်တော့ကမှလည်းသမဂ္ဂနဲ့နေကြတယ်။တိုက်စစ်ကောင်ကသူ့စိတ်ကြီးရှိတယ်ဆိုတော့အဲဒီမိုးကားရွာ
အခြားဒေသခံတို့ကတော့ဒီမနက်ဖြစ်ပွားတဲ့တိုက်ပွဲဟာစစ်ကောင်စီစစ်ကြောင်းကို KIA ကမိုင်းခွဲတိုက်ခိုက်တဲ့နောက်စစ်တပ်ဘက်ကလက်နက်ကြီးနဲ့ပြန်လည်ပစ်ခတ်ခဲ့တဲ့အကြောင်းဒီပစ်ခတ်မှုမှာကလေးတို့ထိခိုက်ခဲ့ကြောင်းပြောပါတယ်။ဒီစစ
်တပ်ကအဲ့ရတော့လေဒီမနက်ဆိုသူနေတဲ့ဟိုနေရာခါလည်းမဟုတ်တော့ကိုကြီးပါလိမ့်မယ်ကြာလေသူနေတဲ့ကုမ္ပဏီကနေဒီမနက်ဆိုဆက်တယ်ဆက်တယ်မော်ကောင်ဆန်လမ်းတော့ဆက်သွားတယ်ဘုံလမ်းရောအဲ့ဘက်ဆက်သွားတယ်ကောင်းသွားနေတဲ့ချိန်မိုင်းနဲ့ခွဲလိုက်တာမိုင်းခွဲတော့သူကတက်တာတော့အဲ့ချိန်ကြီးသွားတယ်
။ဖားကန်ဒေတာကလူမှုကူညီရေးလုပ်ငန်းတွေကိုဆောင်ရွက်နေသူတူကတော့လက်နက်ကြီးထိမှန်တဲ့ကလေးကိုဖားကန်စေယုံကိုပို့ဆောင်ထားကြောင်းပြောပါတယ်
။လက်နက်ကြီးကလည်းလို့ဆိုတယ်။ဆက်လာနေရွယ်ကလေးကမိုင်းဝတ်စလက်ကကြည့်ရဲ့နည်းနည်းကြည့်တယ်။လက်ပေါင်းဆက်ဖိုက်ဆက်မှကြည့်ရဲ့။အဲဖားကစေယုံကြည့်ထားတယ်လို့ဆိုတယ်။ဆက်လာနေရွယ်ရစားကလေးတဲ့
။ဖားကန်မျိုးနယ်အတွင်းဒီလ20ရက်လောက်ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။မေလ23ရက်နေ့ကတော့ကရင်ချောင်းကျေးရွာတံတားထိပ်မှာစိုက်ကယ်စီးလာတဲ့အရဲသားတအုပ်ကိုစစ်ကောင်စီတပ်ကရက်ခိုင်းရမှာမရက်တဲ့အတွက်တနက်နေ့ပြစ်ခတ်လို့တိုက်ဆုံးခဲ့ကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဆရာနာသိမ့်မှုစန်းကျင်တဲ့ဆန္ဒပြပွဲတွေအကြမ်းဖက်နှိပ်ကွပ်ခံရပြီးတဲ့နောက်တပ်ကြွလှုပ်ရှားသူတော်တော်များများဟာ KIA ထိန်းချုပ်ရာနယ်မြေတွေခိုးလုံခဲ့ကြပြီး PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ခဲ့ကြပါတယ်။အဲဒီနောက်ကချင်ဒေသနဲ့အနီးကစကိုင်းတိုင်းတစ်ခွင်မှာစစ်ကောင်စီနဲ့ဒေသခံတွေအကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ဦးကြီးမင်းအောင်လိုင်ကတိုင်းသာလက်နက်ကိုင်အဖွဲ့တွေကိုကမ်းလှမ်းထားပေမဲ့ KIA ဘက်ကတော့ဒါကိုပယ်ချထားပါတယ်ခင်ဗျာ။